ဒီနေ့လေအခြေခံစဘာစင်းနှုံးပေါ့နော်တင်းတရာကိုငွေကြေး၅သိန်းနဲ့ဝယ်ယူကြဖို့ဆိုပြီးတော့မြန်မာနိုင်ငံဆန်စဘာအသင်းချုပ်ကထုတ်ပြန်လိုက်တာရှိရဲ့ရှင်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့လယ်သမားတွေအနေနဲ့ပို့ပြီးတော့အဆင်ပြေနိုင်လားဘယ်လိုမျိုးထင်မြင်မိလဲရှင်
။ပြောမယ်ဆိုလက်ရှိကရက်ထဲမှာစဘာက၆သိန်းသေးပေါက်တယ်၆သိန်းသေးပေါက်နေတဲ့အချိန်မှာကျန်းသိန်းသေးကို၅သိန်းသေးတက်မှတ်လိုက်တဲ့အတွက်ကြောက်မထူပါဘူး။နောက်ပြီးတော့ဒါက2018ခုနှစ်အတွက်ပဲလေသမီး။ဒီနေ့ကဝယ်လက်ကြီးကလည်းဝယ်အားကောင်းတယ်။ဟိုဥရောပကအမားရီလူချင်တာတွေကလည်းဓမ္မန်တွေကလည်းကောင်းတယ်။နောက်ပြီးတော့ဥရောပကမာတဲ့အမားရီဆိုရင်တန်ကိုဒေါ်လာ450လောက်နဲ့မားနေတယ်လေသမီး။အဲ့ဒီတော့အဲ့ဒီလိုအမားရီတောင်မှပြည့်စုံအောင်မလဲသိရမယ့်အခြေအနေမှာစပားစီကိုကျန်းကျန်းစီ5သိန်းတက်မှတ်လိုက်တာဟာရှားလို့တော့ကောင်းပါတယ်။ဘယ်လိုပဲဖြစ်ဖြစ်စိတ်ချမ်းသာစရာတခုဖြစ်တော်လဲပဲ။လက်ရှိနေသားရတော့အန်ဒယ်ရဲ့ဓမ္မန်တွေအတွက်တော့ထူးခြားတဲ့ကိုယ်ရေးရလာတဲ့တရက်လို့တော့လက်ရှိအခြေအနေကပြောလို့မရပါဘူး။ဥပမာဆိုတာနှစ်တိုင်းရေရှည်ပေါ့ကွာရေရှည်မှာဒီ5သိန်းသေးကို Granny Foundation Market အနေနဲ့တတ်မှတ်တာဆိုရင်တမျိုးဒါပေမဲ့လက်ရှိနေသားရတော့မှအခုလိုဈေးသာကောင်းပြီးတော့ဝယ်ထားလိုက်တဲ့နှစ်ကြာမှာဒီဈေးတတ်မှတ်တာဟာလယ်သမားတွေအတွက်ပိုပြီးတော့ရလာတဲ့အခွင့်အရေးတရက်လို့တော့ပြောလို့မရပါဘူး။အမခံချက်ကလေးရှိတယ်ဆိုတဲ့သဘောတစ်ခုမျှပဲဖြစ်ပါတယ်။အရက်ထဲမှာကစပားဈေးကအနည်းဆုံး6သိန်းသေးရှိနေတာမို့လို့ပါလို့
တတ်မှတ်တဲ့အခါမှာတို့ကဒီအစင်းမြင့်စပားအုပ်စုဆိုရင်ဈေးတမျိုးပေါ့နော်ဆိုပြီးတော့တို့ပြောထားတာလည်းရှိတယ်ရှင်။ဆိုတော့ဒီပုံမှာရောဘယ်လိုမျိုးပြောချင်လဲရှင
်။အစင်းမြင့်စပားတွေအတွက်တန်းငယ်သေးတတ်မှတ်ရမလို့ပါဘူး။အနေငယ်စပားကိုဟိုအနေဆုံးဈေးတတ်မှတ်ပေးလိုက်တဲ့အတွက်တော့ဒါကဟိုသဘာဝကျပါတယ်။ဘို့တော့ဒီလိုနှစ်မျိုးကျမှာတန်းငယ်သေးလာတတ်မှတ်တာဟာဒါဟိုပြောမေးဆိုရင်ဟိုဘယ်လိုပြောရမလဲ။နှမ်းဖြူတဲ့သဘောပါပဲလို့
။အခုဒီပြည်သူတွေစားသုံးနေတဲ့ဈေးကွက်ထဲမှာဆိုဆန်ဈေးတွေတက်နေတာလည်းရှိရဲ့လေ။ဆိုတော့အခုလိုမျိုးဒီစပားကျန်းငယ်သေးအမှတ်ပေးလိုက်တာကအဲဒီလိုမျိုးဆန်ဈေးတက်နေတဲ့အပေါ်မှာရောတက်ရောက်မှုရှိနိုင်မယ်ထင်လားရှင
်။ရှိပါဦးသမီး။အပြင်မှာဆန်ဈေးကလက်ရှိရကွာ။စိတ်ကို2,400ဆိုရင်စပားဈေးက6သိန်းခွဲ9သိန်းသေးလောက်ရှိတယ်လေသမီး။အဲ့ဒါကိုတွက်လိုက်တော့အဲ့တော့အဲ့ဒီဈေးကစံတပီကိုဥပမာဆို2,400ဆိုရင်စံတပီကို1,000ကျတယ်သမီးရဲ့။စံတပီကို1,000ကျတော့စံနှုတ်စီဘူးတစ်လုံးကို100ကျော်ကျတယ်သမီးရဲ့။စံနှုတ်စီဘူးလုံးဆိုရင်အစားကြီးတဲ့လူဆိုရင်တယောက်ဝရဲအားသေးတဲ့လူဆိုနှစ်ယောက်ဝရဲဒါကြီးတယ်လို့ပြောစရာမရှိပါဘူးကြီးရဲ့ဒါကိုကြီးလို့ဆိုရင်တုတ်လုတ်သူတွေဘသူကတုတ်လုတ်တော့မလဲမတုတ်လုတ်ရင်နိုင်ငံသားအနေတော်စံပြံဝယ်သွင်းရတဲ့အနေအထားမျိုးရောက်သွားရင်အငယ်တို့ဒီမှာကိုတို့အဲ့ကြမယ်ဒီစိုက်ပျိုးထုတ်လုပ်တဲ့စံတဘာထုတ်လုပ်ပြီးတော့ကြောင်းကြတဲ့နိုင်ငံမှာထုတ်လုပ်သူတွေအရှုံးပေါ်ပြီးအကျိုးအမြတ်နည်းပြီဆိုရင်ကိုတို့စွာအားမလုပ်တော့ဘူးဖြစ်ဆိုရင်နိုင်ငံသားလည်းမတင်ဖို့နိုင်တော့ရင်ပုံသွဲမှုလုံငွေတွေပြမယ်ကုန်သွဲမှုတွေရှိလာပြီဆိုရင်ဗမာငွေတန်ဖိုးကြမယ်ဗမာငွေတန်ဖိုးကြတာနဲ့ခါရဲဗမာငွေတရားအခုကိုယ့်ဘက်ကကိုတို့စွာရော့သွားတာနဲ့ပုံသွဲမှုလုံငွေပြတာနဲ့လာမယ့်နှစ်ဆို90လောက်ကန်တော့တရားကဟုတ်တယ်နေဆို50လောက်ပဲတန်တော့မှလည်းပြန်စားရင်ဒီနိုင်ငံသားကနေပြီးတော့ပြည်ပဝင်ငွေရအောင်ထုတ်လုပ်ထားတဲ့စံစည်းကွက်ကြီးများများဈေးကောင်းပြီးတော့လေယာဉ်တုတ်ကုန်လေးဈေးကောင်းပြီးတော့များများထုတ်လုပ်များများနိုင်ငံသားဝင်ငွေရပါမှအမှုလုံငွေလဲပြီးတော့ဗမာငွေတန်ဖိုးချိလာတာနဲ့ပြန်ပြီးတော့စမယ်ဆိုရင်သူ့မြတ်တွေကအများကြီးပါလို့
ဟုတ်နောက်တစ်ခုကဆရာအခုဒီနှစ်နဲ့အရင်နှစ်တွေနဲ့ဒီစပားဈေးနှုန်းဘယ်လိုတွေကွာခြားချက်ရှိလဲဒီနှစ်ကဈေးကောင်းတယ်လို့ဆိုဆိုပြောထားတော့အရင်နှစ်တွေကကြတော့ဘယ်လိုမျိုးတွေရှိခဲ့တာမျိုးလဲရှင
်ဟိုနှစ်က3သိန်း3သိန်းခွဲရတဲ့နှစ်ကလယ်သမားတွေရှုံးပါတယ်သမီးရဲ့အတွက်ကောင်းကူမှအရင်ကြိုက်တယ်4သိန်းလေးရတဲ့နှစ်မှာအမြတ်နဲတယ်တော်လုံးရောရင်အရင်ပဲရတယ်ဒီနှစ်ကဘာလေး6သိန်းဖြစ်တဲ့အတွက်ဒီနှစ်မှာအမှန်တိုင်းပြောရရင်စပားတရာသေကဟိုတရာလဲထွက်မယ်ဆိုရင်သေကပေါ်မှာ2သိန်းလောက်ကျန်တယ်သမီးရဲ့အဲ့ဒီတော့နှစ်တိုင်းကမမြတ်တာရဲ့အရင်ကြိုက်တာရဲ့နဲ့စာရင်အမြတ်နဲတာရဲ့နဲ့စာရင်ဒီနှစ်က2သိန်းလောက်စပားတရာသေကထွက်မယ်ဝင်2သိန်းလောက်ကျိုးမြတ်ရှိတာမို့လို့စပား900ထုတ်လုပ်နိုင်တဲ့လူတွေတနည်းမှာသူ7သိန်းဝင်ဝင်ရှိမယ်။စပားတကောင်ရတဲ့လူဆိုရင်သိန်း20ဝင်ဝင်ရပါတယ်သမီးရဲ့အဲ့ဒီနေသားမျိုးပါလို့
နောက်တစ်ခုကဆရာတို့ဆရာဆွဆွပြောတယ်ဟိုဒီလိုမျိုးပေါ့နော်ကျန်းကျန်းစီ5သိန်းတက်မှတ်တာက2018ခုနှစ်တခုတည်းအတွက်ဆိုတော့ဟိုဆရာတို့အနေနဲ့ဟိုတောင်းဆိုချင်တာကအမြဲတမ်းအတွက်ဈေးနှုန်းတက်မှတ်ပေးဖို့ဆိုပြီးတောင်းဆိုချင်တာမျိုးလားရှင
်ဟုတ်တယ်လက်ရှိဒေါ်လာနဲ့ဥပမာဆိုခု1ဒေါ်လာကို1380ပေါက်နေတဲ့အချိန်ပေါ့သမီးရဲ့အဲ့ဒီချိန်လောကကြီးကလည်းဒီချိန်မှာဆိုရင်ဒီစပားစီအကယ်၍ပမာငွေရတန်ဖိုးဆက် ကျသွားမယ်နောက်တစ်ခါလှူအားကားတွေကလည်းဈေးတက်မယ်ဆိုရင်ကျန်းငင်းဈေးကိုထားနဲ့မြင့်ပြီးတော့ပဲတတ်မှတ်သွားပါမယ်ဆိုတဲ့ဂရိခါဝင်ချက်တစ်ခုလည်းလိုအပ်တယ်သမီးအဲ့ဒါမှဗမာငွေကြီးရဲ့တံပိုးပေါ်မှာမူတည်ပြီးတော့တပါးဈေးကိုတံပိုးကြရင်ဈေးတိုးပြရမယ်တံပိုးတက်လာရင်ဈေးနဲ့ကပ်ပေးလိုက်မယ်အဲ့ဒီလိုပုံစံမျိုးနဲ့တတ်မှတ်ပြီးတော့သွားမယ်ဆိုရင်တော့ကောင်းပါလိမ့်မယ်